ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂဒဒုဥက္ကဋ္ဌဟောင်းကိုလင်းထန်နိုင်ကိုရန်ကုန်တိုင်းကြောက်တရားတရားရုံးကနေပုံမှ468ဆွဲချက်နဲ့ဩဂုတ်လ26ရက်နေ့မနေ့ကထောင်ဒဏ်6လချမှတ်ခဲ့ရတဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်2015ခုနှစ်ပညာရေးတပိတ်ပင်မစစ်ကြောင်းဦးဆောင်လာတဲ့ဘဂဒခေါင်းဆောင်တဦးဖြစ်တဲ့ကိုလင်းထန်နိုင်ခေါ် James ဟာအဲ့ဒီနေ့မက်လာဆယ်ရည်နှစ်မှာအကြမ်းဖက်ဖမ်းဆီးခံရပြီးကျောင်းသားတပိတ်နဲ့ဆက်ဆက်တဲ့နိုင်ငံရေးပုံမှန်တွေနဲ့အတူသူ့ကိုဖမ်းဆီးချိန်အိတ်ထဲမှာသူ့မှတ်ပုံတင်တဲ့အခြားသူတဦးရဲ့မှတ်ပုံတင်ကိုရှာဖွေတွေ့ရှိတဲ့အတွက်မှတ်ပုံတင်အတူပြုလုပ်မှုပုံမှန်468နဲ့ပါဆွဲချက်တင်ခံခဲ့ရတာပါဒါပေမဲ့2016ခုနှစ် NLD အစိုးရတက်လာချိန်သမရဦးထင်ကျော်ရဲ့လူငင်းချမ်းသာခွင့်နဲ့ကျောင်းသူကျောင်းသားတွေကိုပြန်လွှတ်ပေးခဲ့ပြီးနိုင်ငံရေးပုံမှန်ဆွဲချက်တွေကိုရုပ်သိမ်းပေးခဲ့ပါတယ်ဒါပေမဲ့ကိုလင်းထန်နိုင်ကိုဆွဲထားတဲ့ပုံမှန်468ကကြံခဲ့တဲ့အတွက်ဒီအမှုကို၄နှစ်ကြာရန်ကုန်ကြောက်တရားတရားရုံးမှာရင်ဆိုင်ခဲ့ရတယ်လို့ဇနီးဖြစ်သူဘဂဒကျောင်းသားခေါင်းဆောင်ဟောင်းမဖြူဖြူအောင်က VOA ကိုပြောပါတယ
်၄နှစ်ကြော်လာပြီပေါ့နော်ဆိုတော့ဒီအမှုကဆက်ပြီးတော့ကြာနေရဲ့အဲ့အမှုကလည်းမျိုးစုံပေါ့နော်ကြာရဲမှလည်းဟိုတကယ်လို့ဒီတရားလိုချင်တဲ့လောက်ကဒီဟိုစီစီချာချာလာထွက်တာမျိုးဟိုတရားလိုလာဖို့တော့မှအချိန်ကြီးခေါ်ရတာမျိုးဆက်ရှိဖြစ်ပေါ့နော်ဒီပြစ်ထားတရားရုံးမှာပြစ်ထားတဲ့အမှုတစ်ခုလိုမျိုးဖြစ်ခဲ့ရပါတော့ဆိုတော့ဒီတိုင်းမှာလည်းဒီဘက်ကဟိုဒီစက်ဆိုင်ဟာဟိုအာနာပိုင်းစီကိုစတင်တာတို့ဘာလို့လုတ်ဖို့လဲလုတ်ခဲ့တာကြီးလည်းရှိခဲ့ပေါ့နော်ဒီဟိုကနှစ်နေသောင်းတစ်ထောင်ဆက်ချရပြိတ်သိမ်းရမယ်အမှုဖြစ်တယ်အဲ့ဒါကရဲစခန်းကိုယ်တိုင်ရဲ့ရဲကိုနိုင်ကပေါ့နော်နှစ်နှစ်လောက်ဆက်ဆံဖြစ်တဲ့အတွက်ပိတ်သိမ်းရမယ်မှုဖြစ်ပါလေဆိုတော့ဒီဌာနချင်းချင်းပေးပို့တဲ့စာကြီးလေကျမတို့အမှတ်တမ်းတွေလည်းရှိနေတယ်ပေါ့နော်ဆိုတော့အဲ့ဒါကိုကျမတို့လည်းတောင်းလျှောက်စူးစမ်းခဲ့ပြီးမယ်အခုတော့နောက်ဆုံးကတော့ပေါ့နော်ဟိုဒီအမှုဒီမှုနဲ့အပြစ်ရှိကြောင်တွေ့ရှိရဲဆိုပြီးတော့တရားသူကြီးက6လချလိုက်တယ်ပေါ့နော
်ကြောက်တရားတရားရုံတရားသူကြီးရဲ့စီရင်ချက်ကိုကြည့်ရင်ပြစ်ဒဏ်နဲ့ပြစ်မှုဟာမျှတမှုမရှိဘူးလို့ကိုလင်းထန်နိုင်အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေအဖွဲ့ခေါင်းဆောင်လူခွင့်ရေးရှေ့နေဦးသိန်းတန်းဦးက VOA ကိုပြောပါတယ
်ဂျိမ်းကအဲ့ဒီကိစ္စတရားစောင့်ရှောက်တဲ့အချိန်ဒါလေးနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံသမရကြီးကတင်ငင်းနေတယ်လို့ကြားပါတယ်နော်ကြားပြီးသားဖြစ်တယ်အဲ့တော့ကြားပြီးသားဖြစ်တော့ဒီခေတ်မှာဥရိယပြောရရင်သူက468ကလေဟိုအတုဖန်တီးရပါတော့အဲ့ဒီကောင်ကကျွန်တော်ရုပ်သိမ်းရေးလို့မရှိဘူးရုပ်သိမ်းလို့မရတာအမှုမျိုးဖြစ်နေတယ်။ဥရိယပြုတရားကမှန်တယ်လို့ပဲကျွန်တော်ယူသတာပြောပါ။နော်တို့ရတွင်ပြစ်ဒဏ်နဲ့ပြစ်မှုတော့မရဘူး။ဒီကလေးတွေဒါကိုလုတ်ခဲ့တဲ့ဖြစ်အခြေပေါ့နော်။အင်မတန်မှဒီအမောင်ခေကြီးတဲ့မှာကျုံရနေရကျုံနဲ့တောက်တာကုန်ကြတော့တုံးခဲ့တာကတော့ဥရိသဘောရတော့မှန်တယ်သူများမှတ်ဖို့လည်းကပ်မှာသူစိတ်ကပ်ခဲ့တာ။ဒါနဲ့၆လဆိုတဲ့ပြစ်ဒဏ်များတော့အားကြီးပါလေ။အကြောင်းသားနေမယ်လေးတရားဘူး။ဒါသူမတော်မတရားလုပ်တာဒီမှတ်ဖို့လည်းသူ့လုပ်ပြီးတော့ဘာရင်ကရှင်ကိုနင်းတာတော့လုပ်တာလည်းမဟုတ်ဘူး။အချားကြီးရဲ့ချက်မပါပဲနဲ့သူဝရန်ပြေးဘဝမှာတော့သူကိုင်ညာမရှိလို့ကိုင်ခဲ့တဲ့အနေထားဖြစ်တော့ပြစ်တာတော့များတယ်ကျွန်တော်အဲ့ဒီကျယူတာတဲ
့အခုလိုရွေးကောက်ပွဲနီးနေတဲ့အချိန်ကာလလေးဖြစ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ရှိနေတဲ့အချိန်လေးဖြစ်နေချိန်မှာကိုလင်းထန်နိုင်လို့နိုင်ငံရေးအရာလှုပ်ရှားတက်ကြွသူတဦးကိုထောင်ဒဏ်ဆင်ခြင်ချမှတ်တာဟာမြန်မာနိုင်ငံမှာဥပဒေအရရာဇဝတ်ပုံမှန်တွေနဲ့ပါတုံးပြီးနိုင်ငံရေးအရာပါဖိနှိပ်နေတယ်ဆိုတာတတ်သိကြနေတယ်လို့မဖြူဖြူအောင်ကပြောပါတယ်
ကျမရဲ့ဟိုအမြင်ရဆိုလို့ရှိရင်ဒီအခုကဟိုထောင်ချောက်ဆင်ခဲ့တဲ့အမှုလို့ကျမတို့အမြင်နဲ့သတ်မှတ်တယ်လေ။ဆိုတော့ဦးသိန်းစိန်ဆိုရလက်ချက်တော့ဒါထောင်ချောက်ဆင်ခဲ့တဲ့အမှုကိုတမင်ရွေတက်ရှိရှိကိုခြံထားခဲ့တဲ့အမှုဖြစ်တယ်။ဆိုတော့အဲရွေတက်ရှိရှိခြံထားခဲ့တဲ့အမှုကိုကျမတို့ကအဲထောင်ချောက်ထဲကိုဝင်တိုးသွားတယ်လို့ပဲကျမတို့အမြင်နဲ့ခုလက်ရှိဖြစ်စင်ရတော့ပေါ့နော်။ဆိုတော့ဒါဘယ်တကယ်တော့နိုင်ငံရေးရဟိုကမကောင်းနိုင်ငံရေးအရာဖိနှိပ်တဲ့ပုံမှန်နိုင်ငံရေးပုံမှန်တွေဒီမကဘဲနဲ့အခြားရလူမှုပုံမှန်တွေပါတုံးပြီးတော့နိုင်ငံရေးကဖိနှိပ်လို့ရတယ်ဆိုတာကိုတသိပြနေတယ်။ဆိုတော့အဲထောင်ရောက်တွေအများကြီးရှိအဲထောင်ရောက်တွေလည်းနိမိတဲ့အခြေအနေမျိုးကနိုင်ငံရေးအင်တန်အနေရှိလို့ကျွန်မတို့မြင်ပါတယ်ခေါ့
။လက်ရှိရန်ကုန်အင်းစိန်အချင်းထောင်မှာထိန်းသိမ်းထားတဲ့ကျောင်းသားခေါင်းဆောင်ဟောင်းနိုင်ငံရေးလှုပ်ရှားတက်ကြွသူကိုလင်းထန်နိုင်ရဲ့အမှုနဲ့ပတ်သက်လို့တစ်လအတွင်းအယူခံဝင်သွားမယ်လို့သူ့ရဲ့ရှေ့နေအဖွဲ့က VOE ကိုပြောပါရရှင်။